ဇူလိုင်လ6ရက်ဒီကနေ့မနက်ပိုင်းကကယားပြည်နယ်ဒေသခေါ်ကရင်နီလို့ခေါ်တဲ့ကရင်ပြည်နယ်တဲကလွိုက်ကော်မြို့နယ်လောဘီတာကျေးရွာဘက်မှာတိုက်ပွဲပြင်းထန်နေပြီးတော့အဲ့ဒီတိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကလေကြောင်းကိုအသုံးပြုပြီးတိုက်ခိုက်နေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KMDF က VOA မြန်မာပိုင်းကိုပြောပါတယ်။ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်ရပတာကျေးရွာဘက်မှာလည်းဇူလိုင်လ4ရက်နေ့ကတိုက်ပွဲအတွင်းမှာကရင်နီပူးပေါင်းတပ်ဖက်က12ဦးတေဆုံးခဲ့တယ်လို့သိရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်
။ဇူလိုင်လ6ရက်ဒီနေ့မနက်အစောပိုင်းမှာကယားကရင်နီပြည်နယ်လွိုက်ကော်မြို့နယ်လောဘီတာကျေးရွာဘက်မှာကရင်နီတပ်မတော် KA နဲ့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်အကြတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းတုံးတိုက်ခတ်နေတယ်လို့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
လေကောလို့ပြောတာကိနေကိအဆက်ကတ်ပေးပွဲလို့တော့သူတို့လေချော့ပီကူစစ်တီးတယ်မကောက်ဖြစ်ရောမြေဒီဇယ်အင်ဂျင်ပီကူလို့တဲ့အချိန်တော့အဲ့ဒီလောလောဆယ်တော့ဒါပဲပြောနေအောင်မဟုတ်ဟုတ်တယ်မနေ့ချက်မှာကလေးကဒီနေ့ဆက်မနိုင်တနိုင်ကြည့်ဖို့လေတချို့ရော်တွေတော့ထပ်ပြီးသေးချော်လဲရှိတယ်ချို့ရော်တွေထပ်ပြီးသေးမချော်နေတည်တာနေနေသေးတဲ့လူတွေလည်းရှိတယ်ဗျ
လောပိတာကျေးရွာဘက်စစ်ကောင်စီရဲ့တပ်စခန်းကိုဒေသခံကာကွယ်ရေးတပ်တွေဝင်ရောက်တိုက်ခတ်ရာကနေတိုက်ပွဲပြင်းထန်ခဲ့တယ်လို့ဆိုပါတယ်ဒီနေ့ညနေပိုင်းအထိတိုက်ပွဲတွေဖြစ်ပွားနေသေးပါဇူလိုင်လ4ရက်နေ့ကရွှေပြည်အေးရွာလွယ်ပတာရွာဘက်နှစ်ဖက်ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းကီရင်နီပူးပေါင်းတပ်ဖွဲ့တွေဘက်12ဦးသေဆုံးပြီးစစ်ကောင်စီဘက်ကအယောက်40ကျော်သေဆုံးခဲ့ကြောင်း KNDF ကပြောပါတယ်စစ်ကောင်စီရဲ့သေဆုံးမှုနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုလို့မရသေးပါဘူးစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးစစ်ကောင်စီရဲ့ဖဲကုံမြို့နယ်လွယ်ပတာကုန်းစခန်းနဲ့ရွှေပြည်ကုန်းစခန်းတွေကို KNDF တပ်မတော် KA KNDF ဖဲကုံ PDF နဲ့ SSRY ပူးပေါင်းအဖွဲ့တို့ကဇူလိုင်လ4ရက်မနက်9နာရီလောက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါလွယ်ပတာကုန်းစခန်းကိုသိမ်းပိုက်ရခံပြီးချိန်မှာပဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အစမတန်အသုံးပြုတိုက်ခတ်သလိုစစ်ကူတွေအင်အားအလုံးရင်းနဲ့တိုက်ခတ်လာတာကြောင့်ရဲဘော်တွေထိခိုက်သေးဆုံးတာလို့ဆိုပါတယ်လက်ရှိမှာပြစ်ခတ်တံတွေတည်ငြိမ်နေပေမဲ့စစ်ကောင်စီဘက်ကအင်အားတိုးချဲ့ထားတယ်လို့ရွာကန်တူက VOA ကိုပြောပါတယ်
။ဒီအရင်နဲ့အချင်းကြီးတော့နည်းနည်းအဆင်ပြေတယ်။ဟောအပြစ်ခတ်တံတွေလည်းမကြာနဲ့လို့မြင်နေတယ်။စစ်ကောင်စီဘက်ကတော့တော်တော်ဆေးဆောင်လို့ရှိပါတယ်။ဒါပေမဲ့ဒီလိုအကြောင်းဆက်ဖို့ကကြတော့ကြားရသေးတယ်။
လေဝသာဘက်မှာအပြန်လန်တိုက်ပွဲမရှိတော့ပေမဲ့စစ်ကောင်စီကစစ်တော်ကျေးရွာဘက်ကိုလက်နက်ကြီးနဲ့ပစ်လာလို့အမျိုးသားတအူတေဆုံးပြီးတအူထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။မနေ့နဲ့ဒီနေ့မရက်ပေါ့နော်မကြားရတာလည်းရရှိဘူး။ဒါမဲ့ဟိုရွာကြီးရတာတော့ဝင်းနေကြီးကြတော့စိုးရိမ်နေကြပေါ့နော်။မဲအချင်းကြီးတော့တိကျတော့မသိဘူးပေါ့နော်။အရင်ကတော့ရောရှိတယ်ဟုတ်ကလည်းတိကျမှုမရှိတဲ့အချိန်လည်းနည်းနည်းမျိုးအရင်ပြစ်လာမျိုးပေါ့နော်အရင်သလောက်ဆိုရသားရှိတဲ့နေရာလောက်ရှိရခြင်းတိုက်ပွဲပြင်းထန်ဖြစ်တဲ့ဆိုတော့ပြီးခဲ့တဲ့နေရာပဲရှိပြီးခဲ့တဲ့သလောက်လေးနေမတိုက်ညာတော့ပြင်းထန်တော့မရှိဘူးတော့လည်းနဲ့ပြီးတော့မျိုးပြစ်ချပြစ်ချလာရှိပေါ့နော်ရနာဆိုရသားတွေတော့အိမ်မနေတော့စိတ်မချမ်းသာကြဘူးနော်ညင်းညက်ဆိုလည်းနဲ့ကြီးတွေပဲတက်မလာဆိုမျိုးပါလေ
တိုက်ပွဲကြောင့်လွယ်ပတာကျေးရွာအပါအဝင်ကျေးရွာ၅ရွာလောက်ကဒေသခံတော်တော်များများဘေးလွတ်ရာကိုရှောင်တိမ်နေကြရပါတယ်ကြံကျွေးရွာသားတွေလည်းစိုးရိမ်ထိတ်လန့်နေကြတယ်လို့ဒေသခံတူကပြောပါတယ်
။ဒီမှာတို့ရွာအထက်ပြေးသွားတော့တချို့တော့ပြေးတယ်တချို့တော့ရွာမှာကျန်ခဲ့တယ်မျိုးပေါ့နော်။နည်းနည်းတန်ကြားကတည်းကကြောက်လို့ရှင်။ကျန်ခဲ့တဲ့သူရောအထုပ်ပေါ်ရဆိုတခါတည်းပြင်ထားကြတယ်ပြေးဖို့အချိန်ပြင်ထားကြတာပေါ့နော်။စစ်တော့မဖြစ်စစ်ချင်ဘူးပေါ့နော်။အမျိုးအင်းချန်နေတော့နေချင်တယ်။အခုဆိုလည်းအဲ့ဆိုလည်းစိုးရိမ်နေရတယ်မျိုးပေါ့။အိမ်မပြောချောက်အဲ့ဒါအင်းချန်နဲ့လည်းနေချင်တယ်။ပြီးတော့စာရေးတဲ့ချိန်ပြောတဲ့ချိန်ဆိုလည်းအင်းချန်သွားချင်တယ်မျိုးပေါ့
။ရှမ်းကယားနယ်ဘက်ကစစ်ကောင်စီတပ်အင်အားတိုးချဲ့ထားပြီးစစ်ရေးလှုပ်ရှားနေတာကြောင့်နေရာစုံတိုက်ပွဲဖြစ်တာမို့လက်ရှိအချိန်ထိဒေသခံတွေနေရမပြောင်းနိုင်ကြပဲတောတောင်ထဲမှာအခက်အခဲမျိုးစုံရင်ဆိုင်နေကြရပါတယ်ရှင်။